ကမ္ဘာမှာနန်းသက်အရှိဆုံးဖြစ်တဲ့ထိုင်းဘရင်ဘူမိပေါ်အတူရတဲ့နှစ်ရဆန်ခဲ့တာတနည်းပြတဲ့အထိမ်းအဖြစ်ထိုင်းနိုင်ငံတဝမ်းမှာအောက်မေ့ပွဲအခမ်းအနားတွေကျင်းပနေကြပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေဟာလည်းထိုင်းဘရင်နှစ်ရဆန်တဲ့နှစ်ပတ်လည်အထိမ်းအဆုတောင်းဂါရဝပြုပွဲတွေကျင်းပနေကြတာပါ။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းဘရင်မင်းမြတ်ကြီးဟာပြီးခဲ့တဲ့နှစ်အောက်တိုဘာလ13ရက်နေ့ဒေသစံတော်ချိန်ညနေ 3:52 မိနစ်မှာနှက်ရွာဆန်သွားခဲ့တာဖြစ်ပါတယ်။သူ့ရဲ့နှက်ရွာဆန်နဲ့တနည်းပြေဂါရဝပြုပွဲတွေကိုတော့တနည်းကြာမှပြုလုပ်မှာဖြစ်တာကြောင့်ထိုင်းနိုင်ငံတဝမ်းလုံးမှာအောက်တိုဘာလ13ရက်နေ့ကနေစတင်ပြီးပြုလုပ်နေပြီဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့အနီးတစ်ဝိုက်မြန်မာရှေ့ပြောင်းလူသမားတွေအလုလုနေတဲ့နေရာအတော်များများကဖျားကြောင်းကန်နေမှာလဲဆူတောင်းပွဲတွေဂါရဝပြုပွဲတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့ကြောင့်ရှေ့ပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကဆိုပါတယ
်ဒီဒီမင်းမကြီးနိုင်ရဆန်နဲ့နေရဒီနေ့တနည်းတနည်းပြည့်ရနေဖြစ်တဲ့ကြောင်းအလို့ရရင်တချို့လေးရင်ပိတ်ထားတယ်တချို့လေးရင်လည်းမပိတ်ဘူးပြီးတော့အဲပိတ်ထားတဲ့အဲ့လိုသမားတွေကတော့မိမိရဲ့တောင်းမှုမှရှိရဲ့နီးကြရဆရာတောင်းကနေကြောက်ပြီးမှဟိုဆူတောင်းမိတာပို့အဲခန္ဓာလေးဆိုသူမျိုးပြောနေတဲ့တိုင်းလည်းပိုင်လုပ်မိကြပါတယ်အဲကျွန်တော်အဓိကပြောချင်တာထိုင်းနိုင်ငံရောက်ဆူတောင်းလို့သမားတော်တော်များများကဒီကနေ့ဘီမင်းရဲ့ဒီပုံဘောကိုအမှန်တန်ဆင်းရဲလို့ရတယ်ဆိုတော့ကျွန်တော်တို့လောကယုံကြည်ပါရဲ့
။လာမယ့်တနင်္ဂနွေနေ့မှာတော့အလုသမားတွေအလုပိတ်ရဖြစ်တဲ့အတွက်မဟာဆိုင်ဒေသမှာလည်းအခမ်းအနားနဲ့ဂါရဝပြုပွဲတွေကိုတည်တည်ချာချာကျင်းပပြုလုပ်မှာဖြစ်တယ်လို့လည်းသူကဆိုပါရဲ့။ထိုင်းမြန်မာနယ်စပ်မှာရှိတဲ့ရွှေပြောင်းစာတင်ကျောင်း80လောက်မှာတော့ဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်ဘယင်ကြီးပုံတွေကိုချိတ်ဆွဲထားပြီးပန်းအဝါရောင်တွေစိုက်ပျိုးပြီးဂါရဝပြုပူဇော်ပွဲတွေလည်းလုပ်ထားကြပါရဲ့။เจ้าตู่เจ้าตาอาลองก็တော့တနှစ်ပတ်လုံးလို့လို့เจ้าဝတ်စုံနေမှာအမဲအောင်ဖဲကျိုးလေးတွေတက်ဆင်ထားကြပါတယ်။ဒါအပြင်ဖုံးတော်ကြီးเจ้าနေမှာလည်းကုသိုလ်ကောင်းမှုတွေကိုအောက်တိုဘာလ13ရက်နေ့ကနေစတင်ပြီးလှူဆောင်နေကြပြီဖြစ်ပါတယ်။ရှစ်ပြောင်းဆရာဆရာမများအစီယုံကတာဝန်ရှိသူဖြစ်တဲ့ဆရာကြီးမန်းရွှေနှင်းကတော့ဘီရင်မင်းမြတ်ကြီးကြောင့်ဆယ်စုနှစ်သုံးခုနီးပါးထိုင်းနိုင်ငံထဲမှာခိုလုံဝင့်ရကြတာဒီရှစ်ပြောင်းကလေးတွေအတွက်လုံခြုံရေးအတွက်အထောက်အထားလက်မှတ်တွေလုပ်ပေးတာဒီပညာရေးကျန်းမာရေးဆိုင်ရာအခွင့်အလမ်းတွေကိုထိုင်းကလေးတွေနီးတူရယူခံစားနိုင်ဖို့အတွက်လူသားချင်းစာနာမှုတွေကိုဘယင်မင်းမြတ်ကြီးကလှူဆောင်ပေးခဲ့တယ်လို့ယူဆတဲ့အကြောင်းအခုလို့ပြောပါတယ်
။မြန်မာနိုင်ငံဒီနိုင်ငံသားတွေပုံမှာတော့တင်ကြီးနေတော့တော်တော်လေးကောင်းမွန်မွန်အခန့်ထဲတဲ့ဒီတိုင်းလူကြီးတွေလည်းပဲဝန်ပါဝင်တာမျိုးတွေပြီးရင်းရဲ့ဆက်မထားတဲ့ဟိုကောတော့ဟိုဆိုမိတွေကိုလည်းပဲနားဆိုင်ပြီးတော့ယူတီလီစားတဲ့အနေနဲ့ကျွန်တော်တို့ပုံမှာကောင်းဒီအများကြီးရှိခဲ့တယ်လို့လည်းကျွန်တော်ပြောလို့ရပါတယ်။မရောက်နေတဲ့ဟိုကျွန်တော်ရှိတောင်းလို့ကမာဒီအေးတွားရေးလိုက်နေရေးထိုင်နေတော့ကျွန်တော်ကကျမကြီးပါဆက်ဘောတရားကဟိုအစိုးရဘက်ကဟိုလက်ခံလာနိုင်တဲ့ဟိုပေါ်အနေထားတွေဟာဆိုလို့ရှိရင်လည်းတော့ဒါပြင်ကြီးရဲ့ဟိုလမ်းညွှန်ချက်တွေလမ်းမေတ္တာတွေအများကြီးပါခဲ့တယ်လို့ကျွန်တော်ဟိုထင်ပါတယ်ပေါ့နော်
။နိုင်ရဆန်ခဲ့တဲ့ဘယင်ကြီးဘူမိဘောအနေနဲ့ထိုင်းအစိုးရကိုကောသူတို့တိုင်းသူပြည်သားတွေကိုပါလူသားအချင်းချင်းမေတ္တာတွေထားတတ်အောင်လမ်းညွှန်ပေးခဲ့တာတွေလုပ်ပေးခဲ့တယ်ဆိုပြီးမြန်မာရှေ့ပြောင်းလူသမားတွေကဆိုပါတယ်။နှက်ရွာဆန်တဲ့အချိန်သက်တော်89နှစ်ရှိခဲ့ပြီဖြစ်တဲ့ဘယင်ကြီးဟာ1946ခုနှစ်မှာဖီနန်စတင်ဆိုးဆန်ခဲ့တာပါ။ထိုင်းနိုင်ငံမှာတော့ဒေသဖွံ့ဖြိုးရေးလုပ်ငန်းတွေကိုအားစိုက်လုပ်ခဲ့ပြီးရေးပါတွေအထိလမ်းတွေပေါက်နေတာ၊ရေနဲ့လျှက်စစ်မီးတွေရနေတာသက်သွယ်ရေးနံပါတ်စနစ်တွေအခက်အခဲမရှိအောင်လှုပ်ဆောင်ပေးခဲ့တာတွေကြောင့်ပြည်သူအများရဲ့ချစ်ခင်မှုကိုရခဲ့တဲ့ဘယင်မင်းမြတ်တပါးဖြစ်ပါတယ်။ဒီအတွက်ဂါရဝပြုပွဲတွေကိုထိုင်းနိုင်ငံတဝမ်းလုံးမှာဝန်ထမ်းမှုတွေနဲ့ထူးထူးခြားခြားကျင်းပတာတွေလုပ်သွားမှာဖြစ်ပါတယ်ရှင်။